Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဇူလိုင်လ14ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အတန်းတွင်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမော်ပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်ပါ။ဒီညနေခင်းသတင်းတွေကိုနန်းလောင်နဲ့တူညညာပေးသမှာပါ။အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့တနင်္ဂနွေနေ့ကြာရင်ဖင်လန်နိုင်ငံကိုသွားမှာပါ။ပါကစ္စတန်ဝန်ကြီးချုပ်ဟာနော်ဝက်ရှာရက်ဖ်နဲ့သူ့ရဲ့တမီးဖြစ်သူတို့ကိုတောက်ကြနေကဖမ်းဆီးလိုက်ပါတယ်။ဒီလိုထိတ်တန့်အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်သတင်းတွေကတော့17ရာစုပြည်လုံးညီလာခံကိုတက်ရောက်လာတဲ့အမြောက်ပိုင်းတပ်ဖွဲ့တွေဒီကနေ့နေပြည်တော်ကပြန်သွားကြပြီဖြစ်ပါတယ
်။မြန်မာပြည်သဘောကဖြစ်ပါတယ်။ကျွန်တော်ဒီနေ့3နာရီနဲ့ဒီနေ့မှာကခုနကကြောင်ဖွက်ဆွဲပါလာပြီးတော့ဟိုခုနရောက်တာနဲ့
နောက်ပိုင်းမှာသတင်းပြေဆုံးနားဆင်ရပါမယ်ရှင်။ဒီကနေ့ကတော့17ရာစုပြည်လုံးညီလာခံကျင်းပလာတာ4ရက်မြောက်နေ့ဖြစ်လာတဲ့အချိန်ညီလာခံပေါ်သုံးသက်ချက်နဲ့အတူအခုလိုမျိုးညီလာခံကျင်းပနေချိန်မှာပဲအပြစ်ရထားတဲ့ RCSS အဖွဲ့နဲ့စစ်တပ်တို့ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့မှာတိုက်ပွဲဖြစ်နေတဲ့တွင်တော့ဖားကန်ဒေသမှာဒီကနေ့လူအများများသေဆုံးခဲ့ရတဲ့မြေပြိုကျမှုနောက်ဆုံးရသတင်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံမှုတနင်္ဂနွေနေ့ကျရင်ဖင်လန်နိုင်ငံကိုသွားရောက်မှာပါ။ဘယ်လ်ဂျီယံနိုင်ငံမှာကျင်းပတဲ့ NATO မြောက် Atlantic စစ်ဆာချုပ်ဖွဲ့ဝင်နိုင်ငံတွေရဲ့အစည်းအဝေးအပြီးသူဟာဗြိတိန်နိုင်ငံကိုရောက်ရှိနေတာပါ။၃ရက်ကြာခီးအဖြစ်ရောက်ရှိနေတဲ့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဗြိတိန်ဆက်ဆံရေးရာအစီအမြင်ဆုံးအထူးကောင်းမွန်တဲ့အခြေအနေမှာရှိနေတယ်လို့တောက်ကြနေကပြောကြားလိုက်ချိန်မှာပဲဗြိတိန်နိုင်ငံသားထောင်ပေါင်းများစွာကတော့လန်ဒန်မြို့နယ်တခြားမြို့ကြီးတွေမှာပါသမ္မတထရမ့်ကိုဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်။ဗြိတိန်နိုင်ငံမှာအခုလိုလူအင်အားများတဲ့ဆန္ဒပြပွဲတွေကိုနှစ်ပေါင်းများစွာမမြင်တွေ့ရတာအတော်ကြာပြီဖြစ်ပါတယ်။ထရမ့်ဆန့်ကျင်ရေးဆန္ဒပြသူတွေကတဦးကတော့သမ္မတထရမ့်မှာခွဲခြားဆက်ဆံတဲ့သူဆန့်ကျင်ဘက်လိမ်မျိုးပေါ်ချိုးနေတဲ့သူဖြစ်တယ်လို့ပြောဆိုပြီးဒီဆန္ဒပြသူအများစုကတော့ထရမ့်ရဲ့အမူအရတွေဟာဗြိတိန်နိုင်ငံအတွက်အကျိုးရုပ်စေပြီးသူ့ကိုလည်းမကြိုက်တာကြောင့်အခုလိုလက်မော်ထွက်ဆန္ဒပြရတာဖြစ်တယ်လို့ပြောကြပါတယ်။ဗြိတိန်ကသဆန်သတင်းစာနဲ့တီးတဲ့မိ мян ကမှဝန်ကြီးချုပ်ထရီဆာမေကိုဝေဖန်ခဲ့ပြီးတဲ့နောက်သမ္မတထရမ့်ကဝန်ကြီးချုပ်မေကြောင်းအမေရိကန်ဗြိတိန်နိုင်ငံဆက်ဆံရေးအထူးခြားဆုံးအခြေအနေကိုရောက်နေပြီလို့ပြောလိုက်ပါတယ်။ EU ယောပါသမဂ္ဂကနေဗြိတိန်နှုတ်ထက်မဲ့ဝန်ကြီးချုပ်မေရဲ့အစီအစဉ်ဟာ EU ကိုအလျှော်ပေးလို့နဲ့ချက်တွေပါနေတာကြောင့်သမ္မတထရမ့်ကထရီဆာမေကိုဝေဖန်လိုက်ပြီးအဲ့ဒီတိုင်နှုတ်ထက်မဲ့ဆိုရင်ဗြိတိန်အမေရိကန်ကြားကုန်သွယ်ရေးသဘောတူညီချက်တွေပြတ်ပြားသွားနိုင်တယ်လို့သတိပေးလိုက်ပါတယ်။တစ်ဖက်မှာလည်း EU ရဲ့မူဝါဒတွေကိုဆန့်ကျင်တဲ့ဗြိတိန်နိုင်ငံရဲ့ဝန်ကြီးဒီ Boris Johnson ဟာခေါင်းဆောင်ဖြစ်တဲ့လို့ထရမ့်ကကြေညာခဲ့ပါတယ်။
2016အမေရိကန်သမ္မတရွေးကောက်ပွဲအတွင်းဒီမိုကရက်ပါတီရဲ့ကွန်ပျူတာစနစ်ထဲကိုခိုးဝင်ဖို့ပြည်ဝက်ကြံစီမှုနဲ့ရုရှားစစ်ထောက်လှမ်းရေးအရာရှိဆက်များကိုတရားစွဲဆိုဖို့အမေရိကန်ပြည်ထောင်စု Grand Jury အဖွဲ့တစ်ဖွဲ့ကဆုံးဖြတ်လိုက်ပါတယ်။ဒီဖြစ်ရဟာရွေးကောက်ပွဲမှာရုရှားဝင်နောက်ဆက်မှုကိုစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းစစ်ဆေးရေးမှူးကရုရှားနိုင်ငံသားတွေအပေါ်တရားစွဲဆိုထားတာတွေကနောက်ဆုံးလောက်ရလဲဖြစ်ပါတယ်။တောက်ကြနေကဆုံးမြတ်ချက်တည်းမှာရွေးကောက်ပွဲမှာရုရှားဝင်ရောက်နောက်ဆက်တဲ့ပုံစံတစ်မျိုးထက်ကတစ်မျိုးကို GRU လို့ခေါ်တဲ့ရုရှားစစ်ထောက်လှမ်းရေးအဖွဲ့ကလှုပ်ဆောင်တယ်လို့ဆိုဆွဲထားပါတယ်။အဲ့ဒါကတော့ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲမဲဆွဲစည်းရုံးရဲ့အဖွဲ့ဥက္ကဋ္ဌအပါအဝင်လှူအားပေးတွေနဲ့ဝန်ထမ်းတွေရဲ့အီးမေးလ်တွေထဲကိုခိုးဝင်ပြီးအီးမေးလ်တွေနဲ့တခြားအထောက်အထားတွေကိုလူသိရှင်များထုတ်ပြန်နေလို့ရပါ Russia ဝန်နောက်တဲ့နောက်ပုံစံတစ်မျိုးကတော့ St. Petersburg မြို့အခြေစိုက် Internet Research Agency ဆိုတဲ့ကုမ္ပဏီကကြမ်းစီအကွက်ချပြီးတော့မဲဆန္ဒရှင်တွေရဲ့သဘောထားကိုလွှမ်းမိုးဖို့ Social Media တွေပေါ်မှာနှီးအမင်းမျိုးနဲ့အကြီးအကျယ်လုံဆော်ရပါအဲ့ဒီကုမ္ပဏီရဲ့ဝန်ထမ်း10ယောက်နဲ့ဘဏ္ဍာငွေထောက်ပံ့သူတွေကိုတရားစွဲဆိုဖို့ကြီးခဲ့တဲ့ February လမှာပဲ Grand Jury အဖွဲ့တစ်ဖွဲ့ကဆုံးမြတ်ထားတာပါ သမ္မတထရမ့်ကတော့2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်နောက်တဲ့ကိစ္စကိုသမ္မတပူတင်ကိုတေချာပေါင်းမိမယ်လို့တောက်ကြားနေသတင်းစာရှင်းလင်းပွဲအတွင်းပြောပါတယ
်အမေရိကန်နိုင်ငံရဲ့ဝန်ကြီး Mike Pompeo ကမက္ကဆီကိုကောင်းဆောင်နေတဲ့တွေ့ဆုံတဲ့အခါမှာနေဆက်လူညိုကြီးနဲ့ပတ်သက်ပြီးအမေရိကန်ရဲ့ရည်တည်ချက်ကိုသေသေချာချာရှင်းလင်းပြဆိုမှာဖြစ်တယ်လို့ပြောလိုက်ပါတယ်ဒီစီဇန်ဟာတရားမဝင်ဝင်ရောက်လာသူတွေကိုတားဆီးဖို့အတွက်အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းကာယံမေဆိုပြီးရွေးကောက်ပွဲကာလမှာသမ္မတဒေါ်နယ်ထရမ့်ကပေးထားတဲ့ဂရီကိုအကောင့်ထဲပေါ်ဖို့ကြိုးစားတဲ့လောက်ရတဲ့စိတ်ပိုင်းဖြစ်တယ်လို့အဲ့ဒီတိုင်းအတွက်မက္ကဆီကိုကအကုန်ချခံရမယ်ဆိုပြီးတော့လဲထရမ့်ကပြောထားတာပါနိုင်ငံရေးဝန်ကြီးရဲ့မက္ကဆီကိုခီးစမသမ္မတရဲ့သမ္မတဂျယ်ရက်ကူရှနာအမိမေလုံချုံရေးဝန်ကြီးခရစ်ချန်နီလ်ဆင်လည်းပါဝင်ပြီး ကုန်သွယ်ရေးကိစ္စနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးကြမှာပါအမေရိကန်နဲ့မက္ကဆီကိုကြားခိုင်မာပြီးတော့နှစ်ဦးနှစ်ဖက်အတွက်အကျိုးရှိမဲ့ကုန်သွယ်ရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေဖြစ်တဲ့ NAFTA မြောက်အမေရိကန်နိုင်ငံများလွတ်လပ်စွာကုန်သွယ်ရေးစာချုပ်နဲ့ပတ်သက်ပြီးတော့လည်းပြင်ဆင်မှုတွေလှုပ်ဆောင်သွားဖို့ဟာအရေးကြီးကြောင်းဝန်ကြီးဖွန်ပေယိုကပြောပါတယ်မက္ကဆီကိုနိုင်ငံခြားရေးဝန်ကြီးလူးဝစ်ဗီဒဂါရီကာဆူကတော့ဒီလက်ရှိသမ္မတအန်ရစ်ပညာညက်တိုအနေနဲ့နောက်တက်လာမယ့်သမ္မတအန်ဒရက်မန်နူရယ်လိုပက်စ်အော်ဘရာဒိုရူကိုဒီဒီဇမာတီယနေ့အာနာမဲမဲ့ရဲ့မတိုင်ခင်မှာဆောင်ရွက်နေတဲ့လုပ်ငန်းစဉ်အားလုံးနဲ့ပတ်သက်ပြီးတော့အသေးချာလွှဲပြောင်းပေးတော့မှာဖြစ်တယ်လို့ပြောပါရတယ်။ဒါပြင်အမေရိကန်ပြည်ထောင်စုမှာတကွဲတပြားစီထိန်းသိမ်းခံရတဲ့ကလင်းငယ်တွေနဲ့သူတို့ရဲ့မိဘတွေအများဆုံးပြန်ဆောင်တွေ့ပေးဖို့နဲ့ဒီမူဝါဒနဲ့ပတ်သက်ပြီးမက္ကဆီကိုအနေနဲ့စိုးရိမ်ကြောင်းကိုလည်းသူကပြောကြားခဲ့တယ်လို့ဆိုပါရခင်ဗျာ။
အမေရိကန်ပြည်ထောင်စုဟာအီရန်အပေါ်စီးပွားရေးတံခါးပိတ်ဆို့မှုတွေချမှတ်တဲ့ကိစ္စနဲ့ပတ်သက်ပြီးပရုံးနယ်ကမှမတူအောင်အထူးကြံနိုင်ငံတစ်ခုဖြစ်လာနေပြီလို့အီရန်သမ္မတဟူစိန်ရူဟာနီကဒီကနေ့ပြောပါရယ်အမေရိကန်အနေနဲ့သူ့ရဲ့မဟာမိတ်နိုင်ငံတွေကြားမှာပိုးပြီးတော့တောင်အထူးကြံဖြစ်လာနေတယ်လို့နိုင်ငံကိုပြောကြားတဲ့ရုပ်သံရုပ်မြင်သံကြားမိန့်ခွန်းအတွင်းသမ္မတရူဟာနီကအဲဒီလိုမှတ်ချက်ပေးပြောဆိုသွားတာပါဥရောပခီးစင်နဲ့ဗြိတိန်နိုင်ငံကိုအလဲပတ်ရောက်ရှိနေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ပေါ်ဆန့်ကျင်ဆန္ဒပြကြတာကိုရည်ညွှန်းပြီးတော့သမ္မတရူဟာနီကအဲဒီလိုပြောဆိုသွားတာပါ2015ခုနှစ်ကအမေရိကန်ဗြိတိန်တရုတ်ပြင်သစ်ဂျာမနီရုရှားနိုင်ငံနဲ့အီရန်တို့ကြားရရှိခဲ့တဲ့နျူကလ িয়ার သဘောတူစာချုပ်ကနေအမေရိကန်နိုင်ငံနှုတ်ထွက်ခဲ့ပြီးတဲ့နောက်အီရန်အပေါ်အမေရိကန်ကတံခတ်ပိတ်ဆို့မှုတွေချမှတ်ခဲ့တာပါအီရန်နဲ့ရထားတဲ့ဒီသဘောတူညီချက်ဟာအီရန်ကိုအသာစီးပေးထားတဲ့တစ်ဖက်သက်ဆန္ဒဆိုးရတဲ့သဘောတူညီချက်ဖြစ်တဲ့ဆိုပြီးသမ္မတထရမ့်ကနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တာပါအီရန်နျူကလ িয়ার သဘောတူညီချက်ဟာအရင်သမ္မတအိုဘားမားအစိုးရလက်ထက်ကညီနိုင်သဘောတူညီချက်တစ်စိတ်တစ်ပိုင်းဖြစ်ပြီးအီရန်ကိုလာမယ့်ဆယ်နှစ်အတွင်းသူ့ရဲ့နျူကလ িয়ার လက်နက်အစီအစဉ်တွေပြန်ဆန်းနိုင်အောင်ခွင့်ပြုထားကြောင်းနဲ့ဒီသဘောတူညီချက်ကနေအီရန်ရဲ့ပဲထိန်တုံးကြီးအစီအစဉ်ကိုရောဆီးရီးယားအာဏာရှင်အပါအဝင်အရှေ့အလယ်ပိုင်းဒေသတလောအစွန်းရောက်တွေကိုအီရန်ပံ့ပိုးနေမှုတွေအတွက်ပါဘာမှတားဆီးတာမျိုးမရှိဘူးလို့လည်းသမ္မတထရမ့်ကပြောဆိုခဲ့ပါတယ်
VOA American တန်ညနေပတ်မြန်မာဘာသာစီစဉ်မှုကိုညနေ6:00ခွဲကနေညနေ9:00အထိစိုင်းတိုမီတာ16 kHz 1683ညစိုင်းတိုမီတာ19 kHz 15565နဲ့စိုင်းတိုမီတာ25 kHz 11965လို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်ခင်ဗျာပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝက်ရှာရစ်နဲ့သူ့ရဲ့နိုင်ငံရေးအမွေခံသမီးဖြစ်သူမာရီယမ်တို့ဒီဗြိတိန်နိုင်ငံကနေပါကစ္စတန်အရှေ့ပိုင်းလာဟောမြို့ကိုပြန်လာတဲ့လေရင်တောက်တာနေမှာဆိုက်ဆိုက်ချင်းမှာပဲအာနာဘိုင်းကသူတို့ကိုဖမ်းဆီးလိုက်ပါတယ်သူတို့နှစ်ဦးကိုအထူးလေရင်နဲ့ရောဘတ်ပင်ဒီမျိုးကအဓိကအကျဉ်းထောင်ကိုပို့မယ်လို့တာဝန်ရှိသူတွေကပြောပါတယ်အကျင့်ပြတ်ချဆမှုတိုက်ဖြတ်ရေးတရားရုံးကနေမကြသေးခင်ကပဲချမှတ်ထားတဲ့ဆုံးဖြတ်ချက်အရမစ္စတာရှရစ်တို့သားဖကိုဖမ်းလိုက်တာပါလန်ဒန်မြို့တော်မှာတမဘိုးကြီးရဲ့ပိုင်ဆိုင်တဲ့ပစ္စည်းတွေဘလို့ရထားတယ်လဲဆိုတာကိုရှင်းပြဖို့ပြက်ကွက်တယ်ဆိုပြီးသူတို့နှစ်ယောက်လုံးကိုမျက်ကွယ်ထောင်နဲ့ဆင်းနေစီချမှတ်ထားတာပါဒီဆုံးဖြတ်ချက်ဟာနိုင်ငံရေးပြောကပါတဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုပြီးမစ္စတာရှရစ်ကတော့ပေးချထားပါပြီးတော့ဒီစစ်ဖက်နဲ့တရားရေးပဲလျှော့ဝှက်ပူးပေါင်းပြီးတော့သူ့ကိုနိုင်ငံရေးကနေဖယ်ထုတ်ဖို့ကြိုးစားတာဖြစ်တယ်လို့ဆွဆွပြောဆိုပါရတယ်။ဒါပြင်ဇော်လ25ရက်နေ့မှာကျင်းပမဲ့ပါကစ္စတန်အထွေထွေရေးကောက်ပွဲမှာစစ်ဖက်နဲ့တရားရေးဘက်ကထောက်ခံတဲ့ပါတီတွေအနိုင်ရဖို့သူရဲ့ PMLN ပါတီစိတ်ခါကြောင်းလောက်တာဖြစ်တယ်လို့လဲဝန်ကြီးချုပ်ရှရစ်ကဆွဆွထားပါတယ်။တောက်ကြနေမှာပဲပါကစ္စတန်နောက်တမိုင်းကရွေးကောက်ပွဲဆိုင်ရာလူလူခန္ဓာတရမှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်ဒေသနာပါလီမန်ဘလူချီစတန်အဝါမီပါတီရဲ့အမတ်လောင်းတို့အပါအဝင်လူပေါင်းအနည်းဆုံးဒီ128ဦးသေဆုံးပြီးတော့120ကျော်တန်းရသွားပါတယ်။ဇူလိုင်25ရက်နေ့မှာပြုလုပ်မဲ့ထွေထွေရွေးကောက်ပွဲအကြိုကာလမှာအခုလိုဖြစ်ပေါ်ခဲ့တာပါဒီဘုံခွဲမှုကိုသူတို့လက်ချက်ဖြစ်တယ်လို့ IS အစိုးရသတင်းဌာနကပြောကြားထားပါရခင်ဗျာ
။ကုံသွေးစစ်ပွဲဖြစ်လာမှာကိုတရုတ်နိုင်ငံဘက်ကအခိုင်အမာဆန့်ကျင်တယ်လို့တရုတ်ကွန်မြူနတီပါတီရဲ့နိုင်ငံခြားရေးရာဌာနအကြီးအကျယ်ပေးရန်ကြီးချီကပြောပါရတယ်။ကုံသွေးစစ်ပွဲမှာအနိုင်ရသူဆိုတာမရှိဘူးလို့လည်းတရုတ်နိုင်ငံပီကျင်းမြို့မှာကျင်းပနေတဲ့ကမ္ဘာညင်းကြင်ဖိုရမ်မှာပြောတဲ့အဖွဲ့အစည်းခွန်အတွင်းရန်ကြီးချီကပြောဆိုသွားတာပါ။ကုံသွေးစစ်ပွဲကိုတရုတ်နိုင်ငံကလိုလားခြင်းမရှိတယ်လို့အဲ့ဒီလိုဖြစ်လာမှာဖြစ်လာရင်လဲစိုးရိမ်ရမှရှိပါဘူးလို့ထည့်သွင်းပြောဆိုပါရယ်။ထောင်နဲ့ကြီးတဲ့တရုတ်တင်ပို့ကုန်တွေပေါ်နောက်ထပ်အခွန်တိုးစီးကြမယ်လို့အမေရိကန်ဘက်ကချင်းချောက်ပြောဆိုလာတဲ့အတွက်ကုန်သွယ်ရေးနဲ့ပတ်သက်လို့အငြင်းပွားစရာကိစ္စရပ်တွေအရှိန်မြင့်ထွက်ပေါ်လာတာပါ။တရုတ်ကုမ္ပဏီတွေဟာအမေရိကန်တို့ရဲ့ညံတာပစ္စည်းတွေကိုခိုးယူတာဒါမှမဟုတ်အစ်စ်မြင့်နည်းပညာတွေကိုလွှဲပြောင်းပေးဖို့ဖိအားပေးနေတယ်ဆိုပြီးအမေရိကန်ဘက်ကပြစ်တင်ပြောဆိုခဲ့ပြီးတဲ့နောက်နိုင်ငံခြားကုန်သွယ်ရေးနဲ့ပတ်သက်လို့အငြင်းပွားစရာကိစ္စရပ်တွေအဆက်မပြတ်ထွက်ပေါ်လာတာဖြစ်ပါရယ်။တရုတ်နိုင်ငံရှီကင်းကွမ်တက်ကတို့ကစီစဉ်ကျင်းပတဲ့ကမ္ဘာညင်းကြီးဆွေးနွေးပွဲကိုနိုင်ငံကောင်စားဟောင်းတွေပညာရှင်တွေတက်ရောက်ပြီးတော့ဆွေးနွေးကြတာဖြစ်ပါတယ်
ထိုင်းရုံမှနေဆက်ချရန်ခိုင်နေကထမ်းလွန်ကူထဲမှာပြိမိနေခဲ့ကြတာကြောင့်ချရန်စေယုံမှစေကူတမှုခံယူနေတဲ့တော်ဝက်ဘောလုံးအသင်းသား၁၂ယောက်နဲ့မိပြားတို့ကလာမယ့်ဂျာတာပင်းနေမှာစေယုံကဆင်းနေမှာဖြစ်ကြောင်းထိုင်းကျမ်းမာရေးဝန်ကြီးပီယက်စကိုစကိုစတီယာဒေါငါဒီကနေ့ပြောပါတယ်စေယုံကရင်နေပုံမှာစဉ်ကြမ်းမာနေထိုင်နေတာကိုတွေ့ရတဲ့ဒီဘောလုံးအသင်းသားတွေကကက်တင်ရေးမှာပါဝင်ခဲ့သူတွေအားလုံးကိုကျေးဇူးတင်ကြောင်းပြောဆိုထားတဲ့ဗီဒီယိုဖိုင်ကိုလည်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြသသွားပါတယ်အသက်17နှစ်ကနေ16နှစ်ကြားလူငယ်ဘောလုံးအသင်းနဲ့အသက်25နှစ်အရွယ်သူတို့ရဲ့နီးပြားတို့ဟာဇော်လ23ရက်နေ့ကအားကစားလေ့ကျင့်ပြီးချိန်မှာနိုင်ငံရေးကိုတနအီလောက်ဝင်ကြီးကိုစီစဉ်ခဲ့ပေမဲ့အဲ့ဒီအချိန်မှာမိုးတက်တဲ့ရွာပြီးတော့ရေဝင်လာကြောင်းအခုထဲမှာပြိမိနေကြကြတာပါ။ပြည်တင်ရင်ကုန်သမားနှစ်ယောက်ကရေလွှမ်းမိုးနေတဲ့ဂူအတွင်းပိုင်းအတော်ဘူးဝင်မှာသူတို့ကိုဇလင်လာနှစ်ရက်နေမှာရှာတွေ့ခဲ့တာပါ။သူတို့အိမ်နောက်သူတို့ကိုတုံးတုတ်ခွဲကယ်တင်ခဲ့ပြီးဇလင်လာ10ရက်နေမှာတော့ကယ်ဆယ်ရေးအစီအစဉ်လေးအဆုံးသတ်ခဲ့ပါရခင်ဗျာ
။နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့နေပြည်တော်မှာကျင်းပနေတဲ့27ရာစုပြည်လုံးညီလာခံနဲ့ဆက်ဆက်တဲ့ထိတ်တဲရောက်သတင်းလွှာတွေကိုစတိုက်တင်ဆက်ပေးကြပါမယ်။ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပြည်လုံးတတိယအကြိမ်အစည်းအဝေးကိုလာပြီးတော့တက်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခွန်းအဖွဲ့ဟာဒီကနေ့နေပြည်တော်ကနေပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်။ကျမ်းမာရေးမကောင်းတဲ့ဝါခေါင်းဆောင်နှစ်ဦးကိုတော့တရုတ်နိုင်ငံဆေးအဖွဲ့တစ်ဖွဲ့ကစောင့်ရှောက်ခေါ်ဆောင်သွားပြီးတော့တရုတ်နိုင်ငံကူမင်းမြို့ကိုရောက်တယ်ဆိုရင်တော့ဆက်ပြီးတော့ကုသပေးဖို့ရှိနေပါတယ်။သတင်းပြေဆုံးကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကနေပြည်တော်ကနေတိုက်ရိုက်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့တရုတ်မြန်မာနယ်စပ်အခြေစိုက်မြောက်ပိုင်းအဖွဲ့ခွန်အဖွဲ့ဟာပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးမပြီးဆုံးခင်ဒီကနေ့ပဲနေပြည်တော်ကနေပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်။အဖွဲ့ခုနှစ်ဖွဲ့အနက်ကငါးဖွဲ့ကလာရောက်ခဲ့တဲ့ခီးစဉ်အတိုင်းတရုတ်နိုင်ငံကူမင်းမြို့ကိုတရုတ်အစိုးရရဲ့အထူးလေယာဉ်နဲ့ပြန်ကြမှာဖြစ်ပြီး SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့မိုင်းလားအဖွဲ့တွေကတော့ပြည်တွင်းခီးစဉ်အတိုင်းထွက်ခွာကြမှာဖြစ်ပါတယ်။အရင်ရက်တွေကကျမ်းမာရေးမကောင်းလို့နေပြည်တော်ဂရင်းတထောင်ဆေးရုံမှာကုသမှုခံယူနေတဲ့ UWSA ဝါအဖွဲ့ရဲ့ဒုဥက္ကဋ္ဌဦးကျောက်ကော်အန်းနဲ့ဦးပေါ့ယိုကြီးတို့ဟာသူတို့ရဲ့ကျမ်းမာရေးအခြေအနေပေါ်မူတည်ပြီးပြန်သင့်မပြန်သင့်ဆုံးဖြတ်ဖို့ရှိနေရာကဒီကနေ့မှတော့တက်တာလာတာကြောင့်တရုတ်နိုင်ငံကိုပြန်သွားခဲ့ပြီးဖြစ်ပါတယ်။ဝါခေါင်းဆောင်နှစ်ယောက်အပါအဝင်အဖွဲ့၅ဘွဲ့ရဲ့အပြန်ခီးစဉ်ကိုနေပြည်တော်ကိုလိုက်ပါလာတဲ့ဝါအဖွဲ့ရဲ့လာရှုဆက်ဆက်ရေးယုံဒုတာဝန်ခံဦးညီရန်ကအခုလိုပြောပါတယ်
။အကောင်းမလားအခုညစလုံးနဲ့ကောင်းမမှုမနဲ့လေးသိမှာအဲ့လူကြီးတွေပဲဒီလေးသူဒီခွင့်မျိုးစတင်မှပြန်ပေးစီတင်းစီရပါလားကျိုးပြီးဟင်စတင်နေပါလားစင်နေပါလားဆက်တာပါဒီနော်
ဝါခေါင်းဆောင်တို့ရဲ့ကျမ်းမာရေးအခြေအနေကိုတော့မြောက်ပိုင်းအဖွဲ့တွေနဲ့နှီးဆက်တဲ့နိုင်ငံရေးတုံးသက်သူဦးမောင်မောင်ဆိုကအခုလိုပြောပါတယ်
။အဲမြန်မာပြည်သဘောတော်ဆက်ပါတယ်။ကျွန်တော်ဒီနေ့သုံးနိုင်နေတယ်။ဒီနေ့မှာကအခွင့်အရေးဆောင်ဆက်ဆက်ပါလာပြီးတော့ဟိုခုနှစ်ယောက်တည်းနဲ့ပြည်သူစဉ်းစားဖို့ပြင်မှာ။ကျွန်တော်လုံးဝအစီအယူပြလို့မရှိရဘူး။ဒါနဲ့ဦးဒီကောချင်းအဲယောဂဘောင်းပုံရှိတဲ့လူတွေပဲ။အဲ့ဒီမှာရောက်တော့စိတ်ကြည်စည်များပြီးရေညာနေတဲ့ကုန်းနဲ့အဲ့လောက်ဆိုတော့ခဏနေဖြစ်ပါလားဒီကလေးဆောင်မှာနေပြီးတော့ဒီဆောင်မှာဆောင်ပြီးတားနေတာလေဆောင်နဲ့ဒီအရေးတွေဆိုတော့စိတ်ချွေချွေရောစိတ်ကြည်စည်များတော့လေ
ဝါဖွဲ့ရဲ့ခေါင်းဆောင်တွေနေပြည်တော်ကရင်တထောင်ဆေးရုံမှာကုသမှုခံယူနေစဉ်တမ်းတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်လည်းတွားရောက်ကြည့်ရှုသတင်းမေးခဲ့ပါတယ်မြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ဟာ MCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်ကိုပါဝင်လက်မှတ်ရေးထိုးရေးအတွက်တမ်ရော်ကာကွယ်ရေးဦးစီးချုပ်ဒုတမ်ရော်ကာကွယ်ရေးဦးစီးချုပ်တို့အပြင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်ကမြောက်ပိုင်းဖွဲ့တွေနဲ့တောက်ကြနေကတွေ့ဆုံပြီးမှတော့ငြိမ်းချမ်းရေးအတွက်ဆက်လက်ဆွေးနွေးဖို့ရှိနေကြောင်းပြောဆိုထားပါတယ်။ဦးမောင်မောင်ဆိုကတော့အစိုးရနဲ့မြောက်ပိုင်းအဖွဲ့တွေကြားငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုအလားအလာဟာနောက်ပိုင်းဆွေးနွေးပွဲတွေအပေါ်မူတည်နေတယ်လို့သုံးသပ်ပါတယ်
။ဟုတ်ကဲ့စက်ကိတ်ဆက်လုပ်သွားမယ်လို့ဆိုတော့စက်ကြည့်ရဲ့ရှင်ရောမူတည်ပါခဲ့တာတော့အဆုံးအမပြောမိကြတော့စက်ကြည့်ရအောင်မှတ်ထားကြမယ်
။လောလောဆယ်မှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့မကြခင်မှာတွေ့ဆုံမှုရှိနေကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။လက်ရှိကျင်းပနေတဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယစည်းဝေးကို16ရက်နေ့အထိဆက်လက်ကျင်းပဖို့ရှိနေပေမဲ့ဒီကနေ့မှာကဏ္ဍအလိုက်ဆွေးနွေးပွဲတွေနေခင်းမှာပဲပြီးပြတ်သွားပြီးမနေ့ဖန်မှာ UPDGC ကပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကဆွေးနွေးထားတဲ့အချက်တွေပေါ်စီစစ်အတည်ပြုဖို့ရှိနေပါတယ်
ကိုမိုးစောနေပြည်တော်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။သောတာရှင်များရှင်အခုဆိုရင်တော့23ရာစုပြည်လုံးညီလာခံကျင်းပလာခဲ့တာလေးရမြောက်နေ့ဖြစ်လာပြီဖြစ်ပါတယ်။23ရာစုပြည်လုံးညီလာခံတစ်ခုလုံးကဏ္ဍဘောင်းဆောင်ကနေအစုအဖွဲ့တွေအလိုက်ခေါင်းစဉ်အသီးသီးကနေဆွေးနွေးနေကြချိန်မှာပဲသဘောတူညီချက်တွေရှိသလိုဆက်ပြီးတော့ညှိနှိုင်းရအောင်မဲ့အခြေအနေတွေရှိနေပေမဲ့အဖြေရလက်ကောင်းတွေထွက်လ Margaret, Nasati Yazu, Pilon, Pirazu, Nina, Nilaga, Tatia J, Sunuaguro, Jolana Satayan, T. Jimba Daja Mapsabare, Nilaga, Dreamaro, Diana Rebecca, Puerto Chica, Uberi, Binse, Kobai, Biatan, Quinigo, Adiga, Tasuni, Jinjadalu, Azoya Bagale, Pirazu Baga, Quematoye, Mugu, Laka, Tadalu, Siwe, Wenima, Achetin, Suni, Nayi, Chini, Piniraguro, Nilaga, Mapawin, Dipawin, Taidumia, and Nineta Yamide, Yama, Mahabuhane, Muara, Lila, Institute, ISB, Yamaga.
อู้อ่างตุนเหงาอะคูโลเปียปะบาเดยีจีเดเจตนาเลยซุนนีโบอายิจันเลยอ่ะอะทุกทีเนาะตายันตาริบะกะโกไวจัดทางเวนโนเนาะปีเนริมาพ่อจีกงชีกันอุบดิยีโบเกษาမျိုးတွေတို့တော့နောက်တစ်ခါအစိုးရဘက်ကလည်းလိုလာတာကွဲမထွက်ရေးကိစ္စတို့စသဖြင့်ပေါ့တော့ဒါကြီးကซุนนีโบမဖြစ်နိုင်ပြီးတော့နောက်ဆုတ်ထားတဲ့သဘောပေါ့နော်ဒီညီလာခံကလည်းတနည်းကျော်တာလာပြီဆိုတော့ဘာဖြစ်ဖြစ်ပေါ့အခုကကျန်ซุนนีနိုင်တာဟိုကဒါ
ดาวน์เนสเตอร์ยาซูเปโลนีลากันตะคูลงคณะบ้องซงก็นี่อสุภွဲไล่ขေါင်းสินอติติก็นี่ซุยนุ่ยနိုင်ငံจ่าได้อเนทาก็တော့ဥအောင်သူငင်းကအခုလိုတုံးတက်ပါတယ်ဟိုကိုစလေရတော့တက်တက်ကြောကြောဆွေးနွေးကြပါတယ်အဲ့တော့ဒီနေ့ကတော့ကျွန်တော်တို့စရုပ်ချနေပေါ့နော်ဆိုတော့အဲ့ဒါကကြတော့ခုအစုအဖွဲ့လိုက်ပေါ့ကျွန်တော်တို့ကကြတော့ညီငယ်ကြီးပါတီအစုအဖွဲ့ဆိုတော့နိုင်ငံကြီးကဏ္ဍမှာတော့သူသဖြင့်တော့
ြုပေးဖို့ပေါ့နော်ဆိုတော့ဒီကိစ္စမျိုးဆွေးနွေးပါတယ်လူမှုရေးကဏ္ဍမှာတော့အထူးသဖြင့်တော့ဒီပညာရေးမှာဆိုရင်လည်း inclusive education ပေါ့အလုံးခံစားနိုင်တဲ့ပညာရေးမျိုးနောက်တစ်ခါမူရေးစေဝါနဲ့ပတ်သက်တဲ့ဟိုပြဿနာမျိုးစသဖြင့်ဆွေးနွေးတာတော့များပါတယ်ဒီလုံခြုံရေးကဏ္ဍနဲ့ပတ်သက်ရင်တော့ဟိုဘာမှတော့ရလတ်ထွက်လာဖို့တော့မရှိဘူးပေါ့နော်ဆိုတော့မြေယာကဏ္ဍမှာလည်းဆွေးနွေးရပါတယ်အထူးသဖြင့်တော့ဒီလယ်မြေကိစ္စတွေပေါ့နော်ဆိုတော့ဒါနဲ့ပတ်သက်လို့ဒီ federal ပြည်ထောင်စုမှာဘယ်လိုဖြစ်တင်တယ်လဲဆိုတဲ့အားတွေပါ
မနေ့ပြန်ဇူလိုင်လ15ရက်နေ့မှာတော့ကဏ္ဍအလိုက်ဆွေးနွေးမှုတွေကိုခေတ္တရန်နာမှာဖြစ်ပေမဲ့လို့ UPDJC အဖွဲ့တွေဘက်ကတော့ညီလာခံကနေဆုံးဖြတ်ချက်တွေသဘောတူညီမှုရနိုင်ရေးဆက်လက်ဆွေးနွေးကြမှာဖြစ်တယ်လို့ဥအောင်သူငင်းကပြောပါတယ
်ဟုတ်ကဲ့ကျန်တဲ့သူတွေနားပါတယ်ဒီ UPDJC အဖွဲ့ဝင်တွေနဲ့အတွင်းမှုအဖွဲ့ဝင်တွေတော့သူတို့အစည်းအဝေးရှိကြပါတယ်ဟုတ် UPDJC ပြီးသွားလို့ရှိရင်သူတို့ညီလာခံပိတ်ပွဲပဲရှိတော့တယ်ဖြစ်ကြည့်မိကုန်းကတော့သူပြောတာပေါ့နော်2020မတိုင်ခင်မှာတော့နောက်ထပ်ညီလာခံ3ခုဆက်ကျင်းပသွားမယ်လို့တော့ပြောတာပေါ့
ဒီညီလာခံကိုတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတအပါအဝင်အစိုးရလွှတ်တော်ကအကြီးအကဲတွေတက်မတော်နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေတိုင်းရင်းသားကိုယ်စားလှယ်တွေအရက်ဖက်လူမှုဖွဲ့စည်းကိုယ်စားလှယ်တွေနဲ့လေလာသူတွေပါဝင်သစ်ပါဝင်ထိုက်သူတွေအပြင်နိုင်ငံတကာတန်တမာတွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်။နောက်တနိုင်ငံလုံးပြစ်ခတ်တက်ခတ်မှုရဲစဲရေးသဘောတူစာချုပ် HCA ကိုလက်မှတ်မရေးထိုးရသေးတဲ့တရုတ်ပြန်မာတင်ဆက်အခြေဆိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခွနဖွဲ့ကလည်းလာရောက်လေလာခဲ့ကြပါတယ်ရှင်။အခုလိုမျိုး27ရာစုပင်လုံးညီလာခံကျင်းပနေချိန်တွင်မှာပဲရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတော့တပ်မတော်ဘက်ကနေထိုးစစ်ဆင်မှုတွေရပ်ဆိုင်းပြီးတော့တက်ရောက်သွားပြီလို့ဆိုပေမဲ့စစ်ဘေးရှောင်တွေဟာနေရက်ကိုမပြောင်းရဲကြသေးပဲနဲ့ဘေးလူရမှာရှောင်တိနေကြရစဲအခြေအနေမှာရှိနေပါတယ်မြမတပ်မတော်နဲ့အပြည့်ရဲ့လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတိုက်ပွဲတွေကြောင့်ဒေသခံထောင်နဲ့ချီပြီးတော့မိုင်းကင်မြို့နယ်ဟန်ဂိုင်းဖုန်ကြီးကျောင်းမှာစစ်ဘေးတိမ်းရှောင်နေရတာပါနောက်ဆုံးအခြေအနေတွေကိုတော့ထိုင်းခြေဆိုင် VOA သတင်းတော်နိုင်ကွန်းအိမ်သတင်းပေးပို့ထားတာနားဆင်ပါရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကန်မြို့နယ်ဘက်မှာတပ်မတော်ကနေထိုးစစ်ဆင်မှုရပ်ဆိုင်သွားပြီလို့ဆိုပေမဲ့လည်းစစ်ဘေးရှောင်တွေနေရပြန်ဖို့မရေသေးတဲ့အခြေအနေမှာရှိနေပါတယ်။မြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSA SSC တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မိုင်းကန်မြို့နယ်ဟိုကန်းကျေးရွာအုပ်စု၊တုံလောကျေးရွာအုပ်စု၊ဟန်ကန်းကျေးရွာအုပ်စုဝင်ကျေးရွာကဒေသခံတထောင်နီးပါးဟာဟန်ကန်းဘုံကြီးကျောင်းမှာစစ်ဘေးတိမ်းရှောင်နေရစေလို့မိုင်းကန်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကုစရဲဦးဆိုင်လုံကပြောပါတယ
်။အားလုံးကိုတိခွန်ကြ919ရောက်ပေါ့ဟိုအင်ချီအကင်းကတော့315အင်နာဒီနာဟော့ဖိုခဲ nabi nong tau pasa unyong eh rabeja. Dulu aku do sali tau ye do cito kekeram masih do.
Lepas masih siang ni ku, warna li cangtai, longsan cangtai, seto cangtai, gongsong cangtai, jadi mew tuan la hongtan cangtai ni, sui mew di si ya, jadi mew be, mainkan mew be, panggil tu tong lo nan lang di bawah le, tuaya kulung ni jamah le. ที่สิ่งเหล่านี้มีมาตั้งมาเนี่ยตั้งมาใช้มีตั้งมาอาศัยเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเอสเ ဒီကံတမတော်တာဝန်ရှိသူတွေကတော့တိုက်ပွဲမရှိတော့လို့စစ်ဖေးဆောင်တွေနဲ့ရပြန်လို့ရပြီလို့ပြောဆိုကြောင်း
ဒီနေ့လို့တော့ကိုယ်စလဲဦးဆိုင်လုံကဆက်ပြောပါတယ်ယိုဟာမုနဲ့ထုတ်ဆက်တယ်ကျွန်တော်တို့သွားပြီးကိုယ်လည်းကိစ္စတွေပေါ့လောက်ရတာကိစ္စတွေနေကြည့်တယ်သူကလည်းကြံခိုင်းလိုက်ပါလို့ပြောလိုက်ကြံခိုင်းလိုက်ရင်တော့ပါမလားလို့မေးကြည့်တဲ့အခါကျတော့ဘာမှဖြစ်တော့ဘူးလေအခုဘာမှမကြားရတော့မလားသူတို့အားလဲအလုံးကြံထုတ်သွားပြီးပြီလေဒီသူတွေကတော့ဒီတရက်နဲ့ရက်တော့စိတ်အယုံကြည်မရှိသေးတော့ဗျာသူတ
Lebare. Let's see Shamina Town Bindi Rabama, Tamrogani, Tayo Gamey, Taipu, Ninet Wabi Mele, Kachinjine Bamaro, Taipu, Pipuan is a Pipare. The name Lema, Yama Tamrone, Kachinu Laye Tamro, Kayan Iru, Panza Mune Bega, Kayan Italian Chauya, Sakanga Bama, Taipu Pipuan Irelu, Panza Mukan Duga, Biovare.
Taipu Pipuanai, Sana Nai, Sana Nai, Sana Nai,
ก็ว่าเสร็จพอคงจังสุราละอกุจนรดียินช่องนี้ที่เรื่องชาเรนี่ดีกว่าเนาะณเสร็จยาสุปินลงก็ปิรังสุยินชายินญีละกันตัตติยะจินจิ้มบะนี่เสร็จเฉยมาตํารอก็นี่ လက်ရှိမှာဆိုရကနေငင်းချင်းရေလုပ်ငန်းစဉ်တွေကိုပေါ်ဆောင်ဖို့အတွက်တစ်သက်ရာစုပင်လုံကပြည်တော်စုငင်းချင်းရေညီလာကံတတိယကျင်းစီဝေးကျင်းပနေစေချင်ဒီမှာတိုင်းဒေသဖွဲ့တွေနဲ့တမတော်တို့ကြားတိုက်ပွဲဖြစ်ပွားနေတာဟာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ဖားကန်ဒေတာကကြောက်စိမ့်တူဖော်တဲ့လုတ်ကွက်တစ်ခုမှာမြေပြိုကျတဲ့အတွက်အဲ့ဒီမှာရေမစေးကြောက်ရှာဖွေနေသူတော်တော်များများသေဆုံးထဏ်ရာရခဲ့ကြပါတယ်မိုးညင်းဖားကန်ခရိုင်လုံခင်အုပ်စုစံခကျေးရွာနာကကြောက်စိမ့်လုတ်ကွက်မှာဒီကနေ့နေ့လယ်2နာရီလောက်ကကြောက်စိမ့်တူဖော်နေတဲ့ကပယံပြိုကျခဲ့တာကြောင့်လူတော်တော်များများပိတ်မိနေစေဖြစ် ပေးပို့ထားပါတယ်ရှင်
။ကချင်ပြည်နယ်မုံကျင်းခရိုင်ဖားတန်မြို့နယ်ထဲမှာမြေစာပုံပြိုကျတာကဘာပြိုတာတွေကြောင့်လူသေဆုံးမှုတွေကမကြာခဏဆိုသလိုဖြစ်နေတာပါ။ဇူလိုင်လ14ရက်နေ့မုံလဲ2နာရီကျော်အချိန်ကကဘာပြိုမှုတွေအတွင်းလူသေဆုံးမှုတွေဒဏ်ရာရမှုတွေအများအပြားရှိခဲ့တယ်ဆိုပြီးဒေသခံလည်းဖြစ်အလို့သတင်းတော်လည်းဖြစ်တဲ့ကိုဇော်မိုးထက်ကပြောပြပါတယ်။
ကုန်ပြည်ကဒီဝန်ကင်းလဲဆိုပိုင်းနေခွဲတာပေါ့အဲ့ဒီခွဲတဲ့အခါကျတော့အဲ့ဒီကတပရနေရသူကဟို vibration ကြောင့်သူကပြောမယ်ဆိုလို့ရှင်အဲ့နေတာပေါ့နော
်အ
ဲ့နေတော့မိုးကလည်းရွာထားတဲ့အခါကျတော့ဒီအစူတန်းနေဆိုတော့အဲ့လိုပြူတာ
ပြ
ူတဲ့အခါကျတော့အဲ့ဒီကမ်းပါးရဲ့အောက်ခြေမှာတူးနေတဲ့အောက်ခြေတိုက်နေတဲ့ဟာတွေရှိတယ်ကမ်းပါးပေါ်ကနေတူးတဲ့ဟာတွေရှိတယ် ကျိုးရဲနောက်ဘဝနေပါသွားတဲ့လူကကြက်ဖွဲ့ပေါ့နော်။တောင်အချီမှာတမ်းမချီမှာနိုင်နေတဲ့လူတွေကကြက်ဖွဲ့ဆိုတော့ဟိုကြက်ဖွဲ့လို့ဖြစ်သွားတဲ့အခါကျတော့ဟိုကျွန်တော်ထက်မှာလည်းမျက်မြင်ကြီးငါရှိနေတဲ့ရာတော့သိပါပေါ့နော်။ဟိုတော့ဒီတွေရာသာတော့ပါသွားတယ်ပြောတာဟုတ်။ဆရာရရတဲ့လူတွေလည်းများတယ်လောလောဆယ်အလောင်းတော့ဟိုကဒီကိုဖော်လို့ရသွားပြီပေါ့နော်။ဆရာရရတဲ့လူတွေလည်းတချို့ကြလ
ကဘာပြုံမှုစက်တဲ့ခြင်းဖြစ်ပွားခဲ့ပြီးလူပေါင်း80ရှိဦးတေဆုံးခဲ့တယ်လို့တရားရယသူ80ယောက်ရှိခဲ့တယ်လို့လည်းကိုဇော်မိုးထက်ကဆိုပါတယ်အခုတေဆုံးတရားရမှုတွေနဲ့ပတ်သက်လို့အတိအကျနိုင်ဖို့အုတ်ချုပ်ရေးမှုကိုဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမွန်ရင်ခရိုင်ကရက်စကန်နေကိုမေးမြန်းခဲ့ပေမဲ့အသေးအပြောက်သတင်းတွေကတော့မှန်ကန်ကြောင်းပြောပြခဲ့ပါတယ ยาเนี่ยที่เจ้าสมุทรชีดลูแต่ข้าเตรียมมาแล้วยาเนี่ยที่เจ้าสมุทรชีดลูนี่จะอะไรเลยเช็คให้รับบ้างก็เช่นปีเนี่ยข้าก็ยังเนี่ยด้วยง่ะเจ้าสมุทรทุกพ่อมุ่งจะพิจารณาเลยรู้จะบางอย่างก็สูงสูงยามุ่งเรียบบ้างเว้ยแต่บางอย่างเว้ยจะสั่งยาสูงสูงเลยเนี่ยปัจจุบันลูกตัวก็สูงสูงสิบสี่ปีบุตรที่เจ้าสมุทรเลยชีดรับบ้างไอ้ที่เด็กตาก็สิ่งแม่เจ้าสมุทรทุกพ่อมุ่งเรียบบ้างปีเนี่ยสูงยามุ่งเนี่ยก็รอทิ้ Global Witness Apawin, the Wapawin Ji, Lushani, the Apoiga, down to Tavare, Akulo Mu, Morin Kalama, Chau Shafi Duri, and Yeri Miani Bime, Chau Shafi Durigaro, Morin Kalama, Chau Shabu, Povile Kude, so be Yemese Chau Shafi Duriga, Pumiala Varese.
My matrim babo get up to barishes, and in again 3 season ago, Tony Bene up to barre. Now I season go on Yako, Nagani, Senai, Lidomida, Sakona, Sangatos, and Ninang as a dick. Togani, Pen, you Nas and Imarishin, Yanigan season is so much that came out. The engine go out on at the legend, Yapi Ramishin.
Rashad Tamara, Vladimir Putin, Dris on Kama, Natan Sacha, American Tamara, you go away at ဒီရုရှားရိနေနဲ့နောက်ဆက်ဆွဲဖက်တဲ့လုပ်ရည်တင်တဲ့ပတ်သက်ပြီးတော့မေးမြန်းသွားမှာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောလိုက်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးသမားတွေရဲ့စုံစမ်းစစ်ဆေးမှုတွေဟာအတိတ်ပဲမရှိတဲ့လုပ်ရည်တွေဆိုပြီးတော့ထရမ့်ကကနေဦးရုံးကတော့ပုတ်ခတ်ပြောဆိုထားတာပါနောက်ဆက်ချက်ခုနဲ့အမေရိကန်သမ္မတရွေးကောက်ပွဲတ တည်မှုကရုရှားနိုင်ငံသားတွေအပေါ်တရားစွဲဆိုထားတာတွေနဲ့နောက်ဆုံးထပ်ပေါ်လာတဲ့လူရဲလည်းဖြစ်ပါတယ်။တောက်တာနီကဆုံးဖြတ်ချက်ထဲမှာရွေးကောက်ပွဲမှာရုရှားဝင်နှောက်တဲ့ပုံစံနှစ်မျိုးတည်းကတစ်မျိုးကို GRU လို့ခေါ်တဲ့ရုရှားစစ်တောင်းလိုင်းအဖွဲ့ကလှုပ်ဆောင်နေဆိုပြီးတော့ဆွဆွဲထားပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုကမက္ကဆီကိုကောင်းဆောင်နေတဲ့တွေ့ဆုံတဲ့အခါမှာမင်းဆက်လုံခြုံရေးနဲ့ပတ်သက်ပြီးတော့အမေရိကန်ရဲ့ရည်တည်ချက်ကိုသတိစာရှင်းလင်းပြောဆိုမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီစီစဉ်ဟာတရားမဝင်ဝင်ရလာသူတွေကိုတားဆီးဖို့အတွက်အမေရိကန်မက္ကဆီကိုနယ်စပ်မှာတိုင်းကာရင်မေဆိုပြီးရွေးကောက်ပွဲကာလမှာသမ္မတဒေါ်နယ်ထရမ့်ကပေးထားတဲ့ဂရီကိုအကောင့်ထဲဖော်ဖို့ကြိုးစားတဲ့တစိကပိုင်းဖြစ်တယ်လို့အဲဒီတိုင်းတွေမက္ကဆီကိုကအကုန်ကြခံရမယ်ဆိုပြီးတော့လည်းပြောဆိုထားပါတယ်။ဝန်ကြီးရဲ့ဒီခီးစဉ်မှာသမ္မတရဲ့ဒီတမတ်ဖြစ်သူဂျယ်ရက်ကူရှနာနဲ့အမိမေလုံချိုရေးဝန်ကြီးတို့လည်းလိုက်ပါသွားပါတယ်။
တရရင်ချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ရှောင်းကန်ချန်ဖြစ်ပါတယ်ရှင်။ကျွန်မကစုမပါဒီညနေခင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်တွေဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားထောင်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.